အမေရိကန်ပြည်ထောင်စုမှာအကြီးဆုံးမဲဆန္ဒနယ်ဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်မှာဒီမိုကရက်တစ်ပါတီအတွက်သမ္မတလောင်းပနာမရွေးချယ်ပွဲကျင်းပဖို့တပတ်အလိုအင်္ဂါနေ့မှာပဲကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီ ဘရောင်းကဟီလရီ ကလင်တန်ကိုထောက်ခံတယ်လို့ပြောကြားလိုက်ပါတယ်။ Republican Party ဘက်မှာ Billionaire တထေးကြီး Donald Trump ကပဲသမ္မတလောင်းဖြစ်ဖို့တေချာသလောက်ရှိနေချိန်မှာ Clinton သာလျှင် Trump ကိုနိုင်အောင်ပြိုင်ဆိုင်နိုင်မဲ့အခြေအနေအများကြီးရှိတယ်လို့ပြောပြီးတော့ကယ်လီဖိုးနီးယားအုပ်ချုပ်ရေးမှူး Brown ကထောက်ခံခဲ့တာဖြစ်ပါတယ်။ဇူလိုင်မှာကျင်းပမဲ့ဒီမိုကရက်တစ်ပါတီညီလာခံမတိုင်ခင်သူ့အပေါ်ထောက်ခံတဲ့ပါတီကိုယ်စားလှယ်အရေးအတွက်ကိုဘသူကမှကြောနိုင်မှာမဟုတ်ဘူးလို့ Clinton ပြောနေကြတဲ့အတိုင်းအုပ်ချုပ်ရေးမှူး Brown ကထပ်ပြီးတော့ပြောကြခဲ့ပါတယ်။ဒါပေမဲ့ Clinton နဲ့ပြိုင်ဘက် Bernie Sanders ကတော့မဲဆွယ်မှုတွေကိုဆက်ပြီးတော့လုပ်နေဆဲဖြစ်ပါတယ်။ဇူလ9ရက်နေ့ကျရင်ကယ်လီဖိုးနီးယားပြည်နယ်အပြင် Montana, New Jersey, New Mexico, South Dakota နဲ့မြောက် Dakota ပြည်နယ်တွေမှာဒီမိုကရက်တစ်ပါတီအတွက်သမ္မတနောက်အကြိုရွေးချယ်ပွဲတွေကျင်းပမှာဖြစ်ပါတယ်။ပါတီအတွက်သမ္မတလောင်းဖြစ်ဖို့ထောက်ခံသူကိုယ်စားလှယ်2383ယောက်ရရမှာဖြစ်ပြီးတော့လောလောဆယ်ကလင်တန်ကကိုယ်စားလှယ်2310ယောက်ရရှိထားပြီးဖြစ်တဲ့အတွက်ပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်လာနိုင်ခြင်းများနေပါတယ်။ဒီချိန်ထဲမှာပဲ Republican Party ဘက်ကသမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့ Donald Trump ကတော့ American စစ်ပြန်တွေအတွက်သူရှာထားတဲ့ရန်ပုံငွေဒေါ်လာ5သန်း6သိန်းရှိပြီလို့အင်္ဂါနေ့ကကြေညာပါတယ်။သူကိုယ်ပိုင်ထဲဝင်တဲ့ဒေါ်လာတစ်သန်းအပအဝင်ရန်ပုံငွေဒေါ်လာ 5.6 သန်းကိုအရှိလေပိုင်းစစ်ပွဲတွေကနေပြန်လာတဲ့စစ်ပြန်အများပြားအပအဝင် American စစ်ပြန်တွေအတွက်ကူညီပေးနေတဲ့ပုဂ္ဂလိကအဖွဲ့အစည်းပေါင်း40ကျော်ကိုခွဲဝေပေးခဲ့တယ်လို့ Trump ကဆိုပါတယ်စစ်ပြန်တွေအတွက်တကယ်ငွေလှူရလားလို့သတင်းမီဒီယာတွေကမေးခွန်းထုတ်ခဲ့တာနဲ့ပတ်သက်လို့လဲမီဒီယာတွေကို Trump ကထပ်မံတိုက်ခိုက်ပြောဆိုခဲ့ပါတယ်ရှင်